မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေတိုးမြင့်လာနေတဲ့အမေရိကန်ပြည်ထောင်စုကညီညာရေးစစ်တမန်အဖွဲ့ Peace Corps ရဲ့ပထမဦးဆုံးစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ဟာပညာရေးကဏ္ဍမှာအကူအညီပေးဖို့အတွက်ဒီသတင်းပတ်ကုန်မှာပဲမြန်မာနိုင်ငံကိုရောက်ရှိလာပါတယ်။2014မြန်မာနိုင်ငံခီးစဉ်အတွင်းမှာအမေရိကန်သမ္မတဘရက်အိုဘားမားကိုယ်တိုင်ကြေညာခဲ့တဲ့ဒီငြိမ်းချမ်းရေးစစ်တမန်အဖွဲ့ Peace Corps ရဲ့အစီအစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Mora Fulton ကိုကိုအောင်လင်းကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင်။
ရင်ဆုံးနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သမ္မတအိုဘားမားနဲ့တွေ့ဆုံမှုနဲ့စပါရစေ။ခေါင်းဆောင်နှစ်ယောက်တွေ့ဆုံမှုအပြီးမှာကြေညာချက်ဆောင်ထုတ်ပါတယ်။ဒီထဲမှာထူးသဖြင့်ကတော့ Peace Corps စေနာဝန်ထမ်းတွေမြန်မာနိုင်ငံကိုရောက်လာမယ့်အကြောင်းလည်းဖော်ပြထားပါတယ်။ဆိုတော့နိုင်ငံဆက်ဆံရေးမှာ Peace Corps ရဲ့အခန်းကဏ္ဍကဘလောက်တောင်များအရေးပါပါသလဲ
။ So absolutely we were very happy to see that the announcement about Peace Corps first group of volunteers is in the joint statement.
ပူရဲကြေညာချက်ထဲမှာပထမဆုံး Peace Corps စေတနာဝန်ထမ်းတွေအကြောင်းဖော်ပြထားတာတွေ့တော့တကယ့်ကိုဝမ်းသာကြည်နပ်မိပါတယ်။ဒါဟာအမေရိကန်ကမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာအင်မတန်လေးအရေးကြီးပါတယ်။ဒါဟာဆက်ဆံရေးတွေပိုပြီးနှက်ဆိုင်ကျယ်ပြန့်လာနေတာကိုပြသနေတာပါ။လူထုကြားမှာအပြန်အလှန်နားလည်အောင်ဆောင်ရွက်ရမှာ Peace Corps အဖွဲ့ဟာအင်မတန်အရေးကြီးပါတယ်။ဒါကြောင့်လေမြန်မာပြည်သူတွေနဲ့အမေရိကန်ပြည်သူတွေကြားဆက်ဆံရေးတွေနှက်ဆိုင်ကျယ်ပြန့်အောင်ဆောင်ရွက်ဖို့အမေရိကန်ကစိတ်ဝင်စားတာကိုပြသရလဲရောက်ပါတယ်။
ပထမတော့ Peace Corps စင်နာဝန်ထမ်းတွေလည်းရောက်လာပြီလို့ကျွန်တော်နားလည်ပါတယ်ဒီလူတွေအနေနဲ့ဘယ်ခန္ဓာတွေနဲ့ဘလို့လှရှားမှုတွေမှာပါဝင်ကြမှာလဲခင်ဗျာ
So our first group of volunteers our pilot group will be 6 volunteers
ပထမအတော့စင်နာဝန်ထမ်းအဖွဲ့မှာတော့အစာပြိုးလုပ်ငန်းတွေလုပ်ကြမယ် American Peace Corps အဖွဲ့ဝင်6ယောက်ပါဝင်မှာဖြစ်ပြီးသူတို့အနေနဲ့အင်္ဂလိပ်စာပို့ချမယ်ပညာရေးအစီအစဉ်မှာပါဝင်ကြမှာပါဒီကဏ္ဍဟာကျမတို့နဲ့လက်တွဲပတ်မြန်မာအစိုးရနဲ့အတူဦးစားပေးကိစ္စအဖြစ်သတ်မှတ်ထားတဲ့ကဏ္ဍတစ်ခုလည်းဖြစ်ပါတယ်စေနာဝန်ထမ်းတွေဟာရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်6ခုမှာရှိတဲ့မူလတန်းအလဲတန်းနဲ့အထက်တန်းကျောင်း6ကျောင်းမှာစလုပ်ကြမှာပါရန်ကုန်တိုင်းဝန်ကြီးချုပ်နဲ့လည်းကျမတို့ရဲ့ဆက်ဆံရေးကောင်းအောင်တည်ဆောက်နိုင်ခဲ့ပါတယ် CRE ကိုအရေးသွေးမြင့်တင်ရေးနဲ့ကျောင်းသားတွေကိုအင်္ဂလိပ်စာနဲ့လမ်းညွှန်ချက်ချမှတ်နိုင်အောင်လုပ်ရမှာကျမတို့ကအကူအညီပေးနိုင်မယ့်အစီအစဉ်ကိုလည်းဝန်ကြီးချုပ်ကအားပေးပါတယ်ဒါကြောင့်လည်းရန်ကုန်မှာအရင်စလုပ်ပြီးနောက်ပိုင်းမှာတိုးချဲ့သွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
ကျွန်တော်နားလည်ထားသလောက်ဆိုရင်တော့ Peace Corps ရဲ့အစီအစဉ်တွေကိုသမ္မတဥပမာရဲ့2014ခုနှစ်နိုဝင်ဘာလမြန်မာနိုင်ငံခီးစဉ်မှာပထမဆုံးကြေညာသွားခဲ့တာပါအခုဆိုရင်နှစ်နှစ်နီးပါးရှိသွားပါပြီ။ဘာကြောင့်ဒီလောက်တောင်ချိန်ယူခဲ့ရတာလဲခင်ဗျ
။ Yes, that's true. President Obama announced the partnership between Myanmar and Peace Corps.
မှန်ပါတယ်။သမ္မတဥပမာ2014ခုနှစ်နောင်ပိုင်းတုန်းကဒီကိုအလဲပတ်ရောက်လာချိန်မှာမြန်မာနိုင်ငံနဲ့ Peace Corps ဆက်ဆံရေးကိုကြေညာသွားခဲ့တာပါ။2015နှစ်စန်းပိုင်းမှာတော့ကျမတို့ရဲ့ American ဝန်ထမ်းတချို့ဒီမှာရောက်နေပြီးအစီအစဉ်အကောင့်ထဲပို့နိုင်အောင်စတင်အုပ်မြစ်ချခဲ့ကြပါတယ်။လုပ်ငန်းစဖို့အသစ်ဆက်ဆက်အစီအစဉ်တစ်ခုကိုစတင်နိုင်ဖို့ကတော့အချိန်ယူရပါတယ်။2015ခုနှစ်နောက်ပိုင်းမှာတမိုင်းဝင်ရွေးကောက်ပွဲတွေမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အတွက်လည်းကျမတို့ရဲ့အစီအစဉ်မှာအနည်းငယ်ကြန့်ကြာမှုတွေရှိခဲ့ပါတယ်
။မြန်မာနိုင်ငံအနေနဲ့ Peace Corps ရဲ့အစီအစဉ်ကလည်းရေဝီအားဖြင့်ဘာတွေများမျှော်လင့်လို့ရမလဲခင်ဗျာ။
So Peace Corps mission since 1961 which is 55 years has not changed at all.
Peace Corps ရဲ့လုပ်ငန်းတွေဟာ1962ခုနှစ်ကတည်းကစခဲ့တာအခုဆိုရင်55နှစ်ရှိပြီဖြစ်ပေမဲ့လည်းပြောင်းလဲမသွားပါဘူး။ကဘာပေါ်မှာငြင်းငြင်းနဲ့ချစ်ကြည်ရင်းနှီးမှုတွေတိုးမြင့်ဖို့ပါ။1962ခုနှစ်ကတည်းကထားရှိခဲ့တဲ့ရည်မှန်းချက်3ခုဟာလည်းအခုအချိန်ထိအပြောင်းလဲမရှိပါဘူး။ပထမတစ်ခုကတော့အကူအညီတောင်းခဲ့တဲ့အတိုင်းပြည်တွေကိုကျွမ်းကျင်မှုပိုင်းမှာအကူအညီပေးဖို့ပါ။မြန်မာနိုင်ငံမှာလည်းကျမတို့ကိုဖိတ်ကြားတဲ့အတွက်အခုလိုလာရောက်ရတာပါဒုတိယနဲ့တတိယရည်မှန်းချက်တွေကတော့ American စေတနာဝန်ထမ်းတွေနဲ့သူတို့အကူအညီပေးခဲ့တဲ့သူတွေကြားအပြန်အလှန်ယဉ်ကျေးမှုနဲ့နားလည်မှုတွေဖလှယ်ဖို့ဖြစ်ပါတယ်ဒါကြောင့်လည်းမြန်မာပြည်သူတွေနဲ့မြန်မာအစိုးရတို့အနေနဲ့ Peace Corps စေတနာဝန်ထမ်းတွေစီကမျှော်လင့်နိုင်တာကတော့လိုအပ်ချက်တွေဦးစားပေးရမယ့်ကိစ္စတွေအတွက်အထောက်အကူဖြစ်စေမယ့်ကျွမ်းကျင်မှုအကူအညီတွေရနိုင်ဖို့ပါအခုဒီနေရာမှာတော့အင်္ဂလိပ်စာလိုပညာရေးခန္ဓာမျိုးမှာအကူအညီရဖို့ပါတချိန်တည်းမှာပဲချစ်ကြည်ရင်းနှီးမှုကိုလည်းမျှော်လင့်နိုင်ပါတယ်။ယဉ်ကျေးမှုဖလှယ်မှုတွေအပြန်အလှန်ယဉ်ကျေးမှုတွေကိုလေးစားမှုတွေဟာမြန်မာနဲ့အမေရိကန်ပြည်သူတွေကြားဆက်ဆံရေးတွေပိုပြီးခိုင်မြဲလာစေနိုင်ပါတယ်။စေတနာဝန်ထမ်းတွေအနေနဲ့ကောင်းကောင်းလုပ်နိုင်တာတစ်ခုကတော့မြန်မာယဉ်ကျေးမှုတွေအစဉ်အလာတွေစံတန်ဖိုးတွေကိုအိမ်ပြန်ရောက်တဲ့အခါမိသားစုတွေမိတ်ဆွေတွေနဲ့ပြန်လည်မျှဝေနိုင်တာပဲဖြစ်ပါတယ်
။ဒါတွေကတော့စေတနာဝန်ထမ်းတွေနေရပြန်တဲ့အခါတည်လာကြမယ့်အရာတွေပေါ့လေ။ဒါနဲ့မေးစရာတစ်ခုဟာPeace Corps အနေနဲ့မြန်မာနိုင်ငံမှာလုပ်ငန်းတွေလုပ်ခဲ့ရတဲ့အခါဘလို့စင်ခေါ်မှုမျိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့မျှော်လင့်ထားတယ်လေခင်ဗျာ
For us because it's a brand new program and we are new and we are still setting up
ကျမတို့အတွက်ကတော့အသစ်ဆက်ဆက်အစီအစဉ်ဖြစ်သလိုကျမတို့ကိုယ်တိုင်ကလည်းအသစ် လုပ်ငန်းတွေကလည်းအခုမှစကားစားဆိုတော့လုပ်ငန်းသစ်တွေအစားမှာတွေ့ရလေးရှိတဲ့အတိုင်းစိန်ခေါ်မှုတွေတော့ရှိပါတယ်။ Peace Corps အနေနဲ့ပထမဦးစားပေးကိစ္စတစ်ခုကတော့စေတနာ့ဝန်ထမ်းတွေဘေးကင်းလုံခြုံမှုနဲ့ကျန်းမာရေးကောင်းမွန်ဖို့ပါ။ဒါကြောင့်လည်းဘေးရန်ကင်းကင်းနဲ့ကျန်းမာရေးအတွက်တင့်တော်မယ့်နေရာတွေမှာသူတို့ကိုတောင်းဝင်ပေးနိုင်အောင်လုပ်ရပါတယ်။ဒါမှလည်းအလုပ်ကောင်းကောင်းလုပ်နိုင်ကြမှာပါ။ဒါကကျမတို့အတွက်အထူးသတိထားရမယ့်ကိစ္စတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါကြောင့်လေသူတို့အလုပ်လုပ်ကြမဲ့အကြောင်းတွေနဲ့ပတ်ဝန်းကျင်တွေဟာလုံခြုံမှုရှိတဲ့နေရာမျိုးတွေဖြစ်အောင်ရွေးချယ်ရပါတယ်။ကျမတို့နဲ့လက်တွဲဆောင်ရွက်နေတဲ့မြန်မာအစိုးရကလည်းတကယ့်ကိုပူးပေါင်းကူညီပါတယ်။